ဆိုးရင်ကဒီဝူဟန်ဆတဲ့ဒီကိုရိုနာဗိုင်းရပ်စ်ပါနော်ဒီဗိုင်းရပ်စ်ရောဂါပိုပြန့်နှံ့တဲ့ဥစ္စာဗမာနိုင်ငံကတော်တော်ဆိုးရင်နေကြပါလိမ့်မယ်ဆိုတော့ဆတာတရုတ်နိုင်ငံမှာဆရဲဆိုတော့အိမ်ကြီးချင်းလည်းဖြစ်တယ်။နောက်ဒီမှာလည်းတန်တရားလူနာတွေလည်းတွေ့ထားတယ်ဆိုတော့လေဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ပေါ့နော်နည်းနည်းလေးပြောပြပေးပါတဘာဝတော်ရင်တိရစ္ဆာန်တွေကနေပြီးတော့ဒီလူတွေကိုကူးစက်နိုင်တဲ့ယောဂါပေါ့ဗိုင်းရပ်စ်ပေါ့ပေါ့နော်နည်းနည်းပြောပြပေးပါ
ကျွန်တော်တို့ဒေါ်ရန်ဒိဆန်နေမှာလဲသူဘာသာသူဖြစ်နေရောဂါရရှိတယ်။သူတွေကလဲကျွန်တော်တို့လူတွေနေရာရောက်လာရဲကျွန်တော်တို့လူတွေကလဲဟိုလေလူတွေတိုးပွားလာရဲအမျှကျွန်တော်နေရာချဲ့ထွင်နေသူတွေကိုသွားဖမ်းတာရရှိတယ်။အဲ့ခါကျရင်ဘယ်လိုဖြစ်လာလဲဆိုတော့အခုဒီဝူဟန်ကိစ္စမှာဆိုရင်ဘယ်လိုဖြစ်လဲဆိုတော့ကျွန်တော်ဖမ်းမိရလို့ဆိုရင်ဒီစီးဖူးဆိုင်တစ်ဆိုင်မှာဒီဒေါ်ရန်ဒိဆန်နေလဲရောင်းနေအဲ့အနေနဲ့တစ်ဆင့်စားဖြစ်တယ်လို့ပြောရင်အဲဒေါ်ရန်ဒိဆန်နေမှာမှတကယ်လူကိုကူးလာနိုင်တဲ့ဒေါ်ရန်ဒိဆန်နေကလူတိုက်တတော်ဟာဖြစ်တဲ့ memory ပေါ့နော် memory ဆိုတော့ကျွန်တော်တို့ ਨੇ အဲ biology နည်းနည်းဆင်တဲ့အပိုင်းတွေရှိရဲ့အဲ့ချိန်မှာဥပမာလင်းတို့ပဲထားပါတော့လင်းတို့ဆိုရင်ဒေါ်ရန်ဒိဆန်သူလင်းတို့မှာကလင်းတို့ကကျွန်တော်တို့ဒီ wildlife disease project မှာဆိုရင်လင်းတို့မှာကဒီယောဂါ virus မျိုးစုံဟိုကင်းအောင်နေတတ်တယ်အဲကင်းအောင်နေရဲ့လင်းတို့ကိုသူကဖမ်းတယ်ဖမ်းပြီးတော့ဒီတခြားကျွန်တော်ပုံမှန်စားနေကြကြက်တို့ဝက်တို့နေနေသူကအနီးကပ်ထားတဲ့အချိန်မှာဘယ်လိုဖြစ်နိုင်လဲဆိုတာနှစ်မျိုးပေါ့နော်ဟိုဝက်တို့ကြက်တို့ကနေတစ်ဆင့်ကျွန်တော်စားမိရခါလဲယောဂဖြစ်လာနိုင်လို့ကျွန်တော်လင်းတို့ဒရိုက်စားတဲ့အချိန်ကြရင်လဲသူယောဂကြီးကူးလာနိုင်တယ
်ဆိုတော့ဒီ virus နဲ့ဒီ bacteria ပေါ့နော်ဒီနှစ်မျိုးဟာဟုတ်ဟုတ်ကွဲပါတယ်ဆိုတော့အဲ့ဒီ virus နဲ့ bacteria အကြောင်းနည်းနည်းလေးရှင်းပြပေးပါဒီဟိုပါပေါ့နော်ဒီဆေးပညာအရာဒေကောင်ကပို့ဘယ်လိုအန္တရာယ်ရှိတယ်ဆိုတာလည်းနည်းနည်းရှင်းပြပေးပါ
ဟုတ် bacteria လို့ဆိုရဲအကောင်ကပြီးရင်အကောင်စိုက်ခါနေစပြောလို့ရတယ်ကျွန်တော် bacteria နဲ့ virus မှာဆိုရင် virus ဆိုရင်လောက electron microscope နဲ့အလောက်ထိကြီးမှရရဟာပေါ့နော်ကြီးလို့ရရဟာရရှိလို့ရရဟာရပုံများတယ်ကျွန်တော်ဘက်တီးရီးယားကြတော့ကိုမိုက်ခရိုစကုပ်အောက်မှာကြီးလို့ရတယ်ဘက်တီးရီးယားတွေကြတော့ကျွန်တော်ပုံမှန်ဒီဆေးဆိုင်တွေမှာရောင်းနေတဲ့ antibiotic အနုစီဝါဇီရင်နဲ့ကုလို့ရတယ် virus ကကြတော့ကုလို့မရတာများတယ်ကျွန်တော်ဥပမာဒီမိုးလွင်းတို့မိုးကူးကာလာရယ်ဆိုရင်ကျွန်တော်ဖျားရယ်ရာသီတုပ်ကွေးဖြစ်တဲ့အချိန်ကြရယ်အဲကျွန်တော်တို့ဘာပဲဆရာဝန်တွေဘာဆေးပေးလဲဆိုတော့ကျွန်တော်ပါရာစီတမောလောက်ပဲပေးရယ်ဘာဖြစ်ဆိုတော့ဒီဟာယောဂါကိုကုအောင်မဟုတ်ပဲねယောဂါရဲ့ symptom တစ်ခုဖြစ်တဲ့ဒီကိုပူချိန်မြင့်တာကိုပဲပေးကြဟိုကိုကံအားနဲ့ပဲအကိုခံအားနဲ့ပဲပေါ့နော် virus တွေကိုတိုက်ထုတ်ရအောင်များတယ
် corona virus ကအခုတရုတ်ပြည်ကနေအခုဗမာနိုင်ငံမှာလည်းတန်တရားလူနာတွေတွေ့လာပြီပေါ့နော်ဆိုတော့ဒီဥစ္စာတွေပေါ့နော်ဒီလိုမျိုးပြန့်ပွားနေတာတွေကိုဟိုဘလောက်အန္တရာယ်အတိုင်းအတာဘလောက်ရှိလဲနည်းနည်းပြောပြပေးပါ
အခုလောလောဆယ်ရော mode transmission ကကူးစက်နိုင်တဲ့ဟာကြတော့တရုတ်ပြည်ကလာတဲ့လူဟိုဒါမှမဟုတ်တရုတ်ပြည်သွားပူးတဲ့လူတွေအဓိကကူးနေတာအခုနောက်ပိုင်းမှသာဥပမာစင်ကာပူမှာဆိုရင်ပြန်လာတဲ့လူအနေမှာတစ်ဆင့်ပြန်ကူးရစဖြစ်လာပါတော့အဓိကကျွန်တော်တို့အနေနဲ့ဒီမှာလဲအဲ့လိုဖြစ်လာနိုင်တယ်ဟိုကျွန်တော်တို့နိုင်ငံခြားသားအဝင်ထွက်တွေရှိမယ်ဟိုကျွန်တော်တို့ border မှာဆိုရင်လည်းကျွန်တော်တို့ကအင်းကြီးချင်းနိုင်ငံဖြစ်တဲ့အတွက် effect border ရနေ contact ဖြစ်ပြီးတော့ကူးလာနိုင်နိုင်နေရှိတယ်အဓိကဖျားတဲ့လူကနှာစိမ့်မယ်ချောင်းဆိုးမယ်ချောင်းဆိုးရဲ့အခါကျရင်နှာစိမ့်ရပဲဖြစ်ဖြစ်ချောင်းဆိုးရပဲဖြစ်ဖြစ်ကျွန်တော်တို့ droplet တွေပေါ့နော်အမှုန်ဆက်တွေအများကြီးပဲလေထဲပြန့်ဝင်သွားတယ်ဒီလက်ကျန်းဝင်သွားတဲ့အချိန်မှာကိုရရှူရှိုက်မိတာတော့အဲ droplet အမှုန်ဆက်တွေကကျွန်တော်နေစာတူပါသုံးတဲ့ပစ္စည်းပေါ်ကြမယ်ကြားရအောင်ကိုကထိတွေ့နေရရင်ရှိမယ်အဲ့ခါကျရင်ကူးလာနိုင်တယ်ဟောအဲ့အကြောင်းလို့ပြီးတော့ဒီ virus ကအခုကျွန်တော်ဖတ်နေလောက်ကတော့အပြင်မှာမိနစ်20 30လောက်ထိဒီခံပြီးမှပေးရလို့ပြောတယ်ဆိုတော့အဓိကကဒီ droplet တွေကြားရအောင်ထိမိမယ်ကိုကရှူရှိုက်မိမယ်ဆိုရင်အဓိကကူးလာနိုင်တယ်ရင်နှုံးကကျွန်တော် H5N1 အကြောင်းပြောရင် H5N1 ကအစားအချက်မြတ်တော်ကိုရနေနောက်ပိုင်းကဘလို့ပြောင်းလဲဆိုရာသီတဖြည်းဖြည်းနဲ့ဒီ virus တွေကသိုးစီမှာအမြဲပြောင်းနိုင်တဲ့ဟိုတတိရှိတယ်ဆိုတော့ပုံစံပြောင်းသွားပြီးတော့သူကရာသီတုပ်ကွေးအနေနဲ့ပြောင်းသွားတယ်ရာသီတုပ်ကွေးပဲဖြစ်ဖြစ်ဒီ H5N1 ပဲဖြစ်ဖြစ်ဒီကိုရိုနာပဲဖြစ်ဖြစ်ကျွန်တော်ကုသဖို့ဆိုတော့ကျွန်တော်ကိုခံအားကောင်းနေဖို့လိုတယ်ကိုခံအားကောင်းဖို့ဆိုတော့ကျွန်တော်အနေနဲ့ဟိုအစာထိုင်းရအနေနဲ့ကြည့်ရမယ်အစာကောင်းကောင်းမွန်မွန်စားရတော့ဟိုပြီးတော့ဒီ ဒါပုံမှန်ဒီမှာပေါ့နော်ကျွန်တော်အနေနဲ့ကကိုခန်းအမျိုးမျိုးကြောင့်ကြာနေတဲ့လူရှိနိုင်တယ်ဥပမာ HIV AIDS patient တို့ဟိုအသက်ကြီးရင်သူအသက်အရမ်းငယ်ရင်သူအဲဒါမှမဟုတ်ကင်ဆာဖြစ်နေတဲ့လူအဲ့လိုလူရတော့သူများထက်ပိုပြီးတော့ကူးဆိုင်ရမယ်အဓိကသူများထက်ကိုခန်းအားကြာနေရောပုံမှန်ဆိုရင်တော့ယောဂတစ်ခုခုဟိုရိုးရိုး infection ဝင်တာပဲဖြစ်ဖြစ်တုပ်ကွေးဖြစ်တာပဲဖြစ်ဖြစ်အန်ဒီထားပြီးကုသနေရတဲ့အချိန်မှာဒီလိုယောဂအသစ်တွေကပိုပြီးတော့အောင်ကူးဆိုင်ရအောင
်ဟုတ်ကဲ့ဆိုတော့အခုလိုမျိုးဒီတုံရင်ကိစ္စအနေနဲ့ထိတွေ့ပြီးမှဖြစ်တတ်တဲ့ယောဂတခြားဘာယောဂတွေရှိပါသေးလဲနည်းနည်းပြောပြပေးပါ
ဟုတ်ဘာယောဂတွေလဲဆိုတော့ကျွန်တော်ပြီးခဲ့တဲ့ဆယ်စုနှစ်တွင်းမှာဆိုရင်ဇီကာဇီကာဆိုရင်ချိန်ကိုက်လို့ဖြစ်တယ်ဆိုပေမဲ့ဒီချင်းကတော်ရတိဆန်ကိုတွားကြိုက်ပြီးဖြစ်လာပုံများဒါ proof တော့မဖြစ်သေးဘူးဟိုဒါပေမဲ့ဖြစ်ပုံများကဒီချင်းနဲ့ဒီဥပမာလင်းတို့ရေပဲဖြစ်ပုံများလင်းတို့ရေကိုတွားကြိုက်တယ်အဲချင်းကနေမှမှဒီဘက်ဟိုလူကိုပြန်လာကြိုက်တဲ့အချိန်မှာဒီကျွန်တော်တို့အစီမှာလူဝင်မှာဇီကာဆိုပြီးဖြစ်လာတယ်အဲပြီးတော့ကျွန်တော်အမှန်အရင်တုန်းကစားစီပါရဆိုလဲဒီတောရိုင်းတိဆန်ကနေပဲလာဖို့အများကြီးကျွန်တော်ပြီးတော့အဲဟိုတောရိုင်းတိဆန်ဆိုရင်တခြားနိုင်ငံတွေမှာဆိုရင်အဲ့လိုဒီကလောအုတ်ကနေပါကူရာတို့အဲ့လိုယောဂတွေလည်းရှိသေးတယ်ဒါပေမဲ့ကျွန်တော်ဒီအာရှမှာတော့ကလောအုတ်ကတော့ဒီ native မဖြစ်တဲ့အတွက်အဲ့ယောဂတွေကတော့စိတ်ပူဖို့မလိုဘူးအမှန်ဇီကာဟုတ်ပါဘူးဆိုရင်အဲ့အပြင်ကျွန်တော်ဘာကြီးရှိနိုင်သေးလဲဆိုတော့မွားတို့ဘာလို့ကနေတစ်ဆင့်ကူးနာနိုင်တဲ့ယောဂရည်လည်းရှိသေးတယ်
။ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာတတိထားတင်တာပေါ့နော်ဘယ်ဒေသတွေမှာဒီဟာမျိုးဟိုတရင်တရိစံနေနဲ့ထိတွေ့ပြီးတော့ဖြစ်လာနိုင်တဲ့ယောဂရည်ဘယ်ဒေသတွေမှာအထူးတတိထားဖို့လိုပါလဲ
။ကျွန်တော်ဒေသရင်တွေကဟိုတောထူထပ်တဲ့နေရာတွေပေါ့နော်။ဟိုယိုမရခိုင်ယိုမပဲခူးယိုမအောက်မှာဆိုတင်းလိုက်ယိုမဒီမလေးရီးယားဖြစ်တဲ့နေရာတွေမှာလည်းတတိထားရမယ်မလေးရီးယားဖြစ်တဲ့နေရာဆိုတော့တောဦးထူထပ်လို့တောဦးထူထပ်တဲ့နေရာတွေမှာလည်းဒီကြောရန်ကျွေးဆန်တွေများမယ်အဲအဲ့လိုတောရန်ကျွေးဆန်တွေနဲ့အထူးတွေ့နေရာတွေများရာပိုပြီးကူးဆိုင်တဲ့ဥပမာမြောက်ဘက်မှာဆိုရင်လည်းဒီကချင်နေအချင်းနေဘက်မှာဆိုရင်လည်းတောထူအောင်ရှိရခဏ
ဟုတ်ကဲ့နောက်ဒီတိဆန်တွေကနေပြီးတော့တောရန်ကျွေးဆန်တွေကနေတစ်ဆင့်ဟိုပေါ့နော်ဒီယောဂပိုးတွေတည်လာနေလဲဆိုတော့မြန်မာနိုင်ငံမှာဒီလိုမျိုးတောရန်တရိဆန်တွေရောင်းဝယ်နေတာတွေရောဘယ်လိုလုပ်တင်တယ်လို့ထင်ပါလဲ
ဟိုတောရန်တရိဆန်တွေရောင်းဝယ်တာကတော့ကျွန်တော်စီမှာနည်းနည်းအဲဥပဒေရောရှိပြီလားခင်ဗျဥပဒေကျွန်တော်ပြဋ္ဌာန်းတာအသစ်ဆို2018တုန်းကမှဥပဒေအသစ်တွေတောရန်တရိဆန်ရောင်းဝယ်မှုကိုဟန်တာဥပဒေရှိတယ်ဒါပေမဲ့ကျွန်တော်နိုင်ငံမှာလူဝင်ကားမလုံလောက်ပါဘူးလုံလောက်တော့တရားရောဒေချာ enforce ဖို့နည်းနည်းခဲရင်လေတော်ရင်ဒိဆန်ဆိုတာကျွန်တော်ဟိုကုလာရဲ့ကုလာနိုင်ငံအကောင်မဟုတ်ပါဘူးဆင်တို့ပါဘူးဆိုတော့တော်ရင်ဒိဆန်ကျွန်တော်အမြဲတည်နေမှာအမြဲဖတ်နေရတယ်ဆင်ကိုတက်ပြီးတော့ဒီ ivory ဒီ ivory ကိုရောင်းလာရဲ့ရှေ့အစွဲကိုရောင်းလာရှိလို့ကျွန်တော်တခြားဘာရှိလေဆိုတော့သင်္ခွေချက်တွေပါတယ်လေရောင်းတာအများကြီးရယ်သင်္ခွေချက်ဆိုရင်အခု endangered species တွေအောင်ဝင်သွားပြီကျွန်တော်ဒီအာရှဘက်မှာဘယ်လောက်တောင်ရောင်းနေလဲဆိုတော့ကျွန်တော်အနေနဲ့ဟိုတချို့ကြတော့ဒီကျွန်တော်ရန်ကုန်မြို့ထက်နားမှာဆိုရင်လည်းဟိုစားတော့ဆိုင်တွေဖွင့်ပြီးတော့ဒီ Joan Dyson မျိုးချက်ပြုတ်ရောင်းချရတယ်ရှိလို့ဟိုနိုင်ငံခြားတင်ပို့ဖို့ဒီတာချီလေးတို့ဘက်ကနေလည်းထွက်လာရှိလို့ကျုပ်ပြည်ဘက်သွားရဲ့ဘက်တွေလည်းရှိရယ်အဲ့အရာရောလူတွေကို educate လုပ်နိုင်မှာပဲရမယ
်ကျွန်တော်
ပညာပေးရမှာပညာအများကြီးပေးမှာပဲရမယ်တချို့ကြတော့လေတချို့ကြတော့ကျွန်တော်တွေ့ဘူးပါပဲတချို့ကြတော့တောညက်ထဲမှာအလုပ်လုပ်ကိုလုပ်ရတယ်လုပ်တဲ့အခါကျရင်တို့အတွက်ကျွန်တော်ပုံမှန်စားသုံးနေကြချက်ဘွက်ငါးဆိုတာတိတ်အဆင်မပြေဘူးအဆင်မပြေတဲ့အချိန်မှာတို့ကိုယ်နိုင်ကိုယ်ပိုင်ကတောကောင် like ကို like မှာရမယ့်အချိန်တွေရှိတယ်အခါကြရင်ကြတော့လေအဲ့လိုလူတွေကိုကျွန်တော်ဘယ်လိုကူညီနိုင်မလဲဆိုတာလေမိကွန်ကြီးတစ်ခုပါပဲ
ဟုတ်ကဲ့အခုဒီကဝူဟန်ကနေစတဲ့ကိုရိုနာဗိုင်းရပ်စ်ဟိုယောဂါပူကူးစက်မှာလူတွေကကြောက်နေပါတယ်ကြောက်နေပေမဲ့တကယ်ချာချာပေါ့နော်ဘယ်လိုကိုကိုကိုယောဂါပူမကူးစက်အောင်ကာကွယ်ရမလဲဆိုတော့မသိတဲ့လူကများပါတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ကာကွယ်ဖို့ပေါ့နော်ကိုကိုကိုကာကွယ်ဖို့ဘယ်လိုလုပ်ရမလဲသူများကိုမကူးဖို့ဘယ်လိုလုပ်ရမလဲဆိုတာနည်းနည်းပြောပြပေးပါ
ဟုတ်ဟုတ်ကျွန်တော်စီလောကမှာprevention အဲကာကွယ်ရာကဒီကုသမှုတဲ့ပုံရေးကြည့်ပါတယ်ကာကွယ်ခါချရင်ကျွန်တော်အနေနဲ့လူတိုင်းအပြင် public လူတိုင်းသွားရတဲ့နေရာမှာသွားနေရောသွားရခါချရင် mask တက်ဖို့ဆိုပါတယ် mask ကလည်း UU surgical mask နဲ့ရရခင်ဗျ N95 mask လောက်ထိမလိုပါဘူးတကယ်လို့ဝယ်ဖို့မလွယ်ဘူးဆိုရင်ပြီးတော့ကျွန်တော်တို့ဘယ်ဘဲရောက်ရောက်လက်ဆေးဖို့အရေးကြီးပါတယ်ခင်ဗျအော်ပြီးတော့ကျွန်တော် mask တက်တဲ့အချိန်ကျရင်ကျွန်တော်မာရင်းနေနေလဲဆိုတော့ mask ကိုဟို misinformation အတင်းအမှားပေါ့နော်အော်အမှန်မှန်ကာလာရှိရဲ့ဘက်ကအပြင်မှာတက်ရမှာခင်ဗျ။အဲဒါဆိုတော့သူအပြင်ကနေမွိုင်းဆိုင်ပါရင်သူကဆုတ်ထားပေးနိုင်တယ်။ဒီမှာသတင်းအမှားနဲ့ကာလာကိုအထဲမှာဝတ်တယ်အဖြူကိုအပြင်မှာဝတ်တာရှိရဲ့အဲဒါမှားနေပါတယ်လို့ကျွန်တော်တခုပြောချင်ပါတယ်။ပြီးတော့ပုံမှန်လက်သေးဖို့ပြီးတော့အစားတောက်စားတဲ့ခါကျရင်လည်းတေချာချက်ပြုတ်ထားရဲ့အစားသားငါးရုပ်ပဲစားဖို့ကျွန်တော်ကြံပေးချင်ပါတယ်။
အခုလိုမျိုးဒီရိမှလာပြီးတော့ဒီချာချင်းဖြစ်နေတဲ့ဆက်နေတဲ့